ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့စည်းလာတဲ့ရဟတ်ရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ခတ်ခံခဲ့ရပေမဲ့ထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူးတပ်မတော်ဘက်ကတော့ဒါဟာရခိုင်လက်နက်ကိုင်အဖွဲ့ AA ကပြစ်တာလို့စွပ်စွဲပါတယ်ဒီအပေါ်မှာ AA ဘက်ကတုံ့ပြန်လာတော့ချက်ချင်းထွက်မလာသေးပါဘူးဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာစိုးရဖွဲ့ဝင်လိုက်ပါလာတဲ့တပ်မတော်ရဟတ်ရင်ကိုရခိုင်ပြည်နယ်စစ်တွေကလည်းဗုဒ္ဓတော်သွားကြီးစင်မှာတနက်နဲ့ပြစ်ခတ်ခံရတယ်လို့တမတော်ပြောရေးစုခွေရှိသူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
။ဒီနေ့မနေ့ကျွန်တော်တို့ဘာသာဝင်ရေးရာဒီတော့ခီးတယ်ဖြစ်ပါတယ်။အဲဒီနေ့မနေ့ဆယ်နိုင်50ဆယ်နိုင်55လောက်မှာပြစ်ခတ်တာဖြစ်ပါတယ်။စစ်တွေကလည်းဒီလိုအောင်အသွားဖြစ်တယ်။ထိခိုက်ဒဏ်ရာရှိမှမရှိဘူး။ဒါရင်ကတော့ကျွန်တော် 1 byte တိုင်းကိုမချက်ထိပါတယ်။အဲဒီတော့အောင်မြင်သွားတက်နိုင်ကြပါတယ်ပြီးတော့သူခီးစေးတိုင်းနဲ့ဆက်လုပ်ပါတယ်ပြီးတော့ကျွန်တော်တို့ဒီတော့ကလည်းပြန်ထွက်တော့ကစစ်တွေကိုမြင်းမြက်နဲ့၃နိုင်မှပြန်ရောက်ပါတယ်အနေနဲ့ပြင်ဆင်ပါတယ်အဲ့လိုကြသွားဖို့ဒီတော့မောင်းတော့တဲ့တော့ပြန်တက်ရဟန်ဆက်သွားတာများပါတယ်ဗျနောက်ထပ်ပြောအဲ့ဒီကလည်းပြစ်ခတ်နေကြတယ်အဲ့ဒီမှာဒီတော့ကလည်းမောင်းတော့တို့အဲ့ဒီဒီလိုရပိတော်တို့အဲ့လိုသွားနေကြတက်ရဟန်ရဟန်ကိုတော့အောက်ကနေတော့ကျွန်တော်တို့ရခိုင်ရွာတွေထဲမှာရှိနေတယ်ဒီလိုအမှားတန်ကတော့အဲရဟန်ကိုပြင်းပြင်းနဲ့ဒီကလမ်းပြစ်နေတာ
ဒီတိကမှုဖြစ်စဉ်တွင်ရဟယင်တစ်ချက်တိကမှုရှိပြီးလူတိခိုက်တန်ရာရရှိမှုတော့မရှိဘူးလို့ဆိုပါတယ်။ဒီတိကမှုမှာအေအေရခိုင်လက်နက်ကဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုနိုင်ဖို့အေအေပြောရေးဆိုခွင့်ရှိသူကို VOA ကနေစူးစမ်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီကိစ္စမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလည်းလိုက်ပါလာတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဒီနယ်လွတ်တော်သူဥက္ကဋ္ဌနဲ့ဒေသခံလွတ်တော်ကိုယ်စားလှယ်တွေအနေနဲ့မသိရှိဘူးလို့ဆိုပါတယ်။ဘုရားမြို့နဲ့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့
သူတို့လင်းနေလာတယ်တော့ကျွန်တော်တို့သိတယ်။သူတို့ကအဲ့ဒီဟိုက်စီကိုတဲမှာထားတယ်။ဒီမြို့ကဝင်လာတာကတော့ကားနဲ့ဝင်လာတယ်။ဒါပေမဲ့သူတို့ရဲ့ဒီအဲအောင်မဲ့ဒုက္ခသည်သခင်တို့ကျွန်တော်တို့ဖိကြတာမရှိဘူးခင်ဗျာ။ဘလူပါလေးဆိုတာမသိဘူးကျွန်တော်တို့ကိုမဖိကြတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီခိုင်းတာလေးကျွန်တော်တို့မရောက်ဘူးခင်ဗျာ။
ဒေါက်တာဝင်းမြအေးဟာပုရိတမောင်တော်သေတာကိုမကြာခဏသွားရောက်လေးရှိသူသူဖြစ်ပြီးသွားရောက်တဲ့ခါတိုင်းမှာတတ်မတော်ရဟယင်ကိုသာတုံ့ပြုနေပါတယ်။စီရေးတင်းမာနေတဲ့ဒေတာမှာတတ်မတော်ရဟယင်ပြစ်ခတ်ခံရတဲ့အနေအထားနဲ့ပတ်သက်လို့ဒီသိတောင်မြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကအခုလိုတုံ့သက်ပြောဆိုပါတယ်
။သူတို့ဒီအရသာရဟယင်မှဒီတက်တာသိသိရင်းကလူကရဟယင်ဆိုရင်ပြစ်ခတ်တာတွေဒီမှာပြီးဆိုရင်ဒီလိုကလေးဒီရှိပြစ်ခတ်တယ်။ဒီရဟယင်ကအခါပေါက်ခါကတော့နေတာရခိုင်ပြည်နယ်မှာနေရတဲ့
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကရဟယင်ဂျဲလီယင်တွေနဲ့တိုက်ခိုက်နေတာအစဉ်လိုဖြစ်ပွားနေပါတယ်။စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာပြည်ထောင်စုစစ်ဝန်ကြီးလေရင်ဖြစ်ခတ်ခံရတာဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။မနစ်ကဒီဇင်ဘာ19ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မောင်အောင်ခီးစဉ်မှာလည်းမိုင်းပါကွဲမှုဖြစ်စဉ်တွေရှိခဲ့ဘူးလို့ပြီးခဲ့တဲ့နေ့တွေတုန်းကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလိုက်ပါလာတဲ့ရင်တန်းမင်းပြဘက်မှာမိုင်းခွဲခံရတဲ့ဖြစ်စဉ်တွေဖြစ်ပွားခဲ့ပါတယ်